မချတဲ့ရက်တွေတွင်ကိုဗစ်ရောဂါပိုးနှစ်စဉ်ကူးစက်မှုနှုန်းတိုးလာတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကာယရောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်လာနေပါတယ်။ရောဂါကူးစက်မှုတွေသတင်းပတ်နဲ့ချီကျဆင်းလာခဲ့ပြီးမှတကြောပြန်ကူးစက်မှုတွေကျုံနေရတာပါ။ရောဂါကူးစက်မှုတွေတိုးလာတဲ့ကြောင်းကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေးပြိပတ်တင်ပို့မှုတွေလည်းကျဆင်းလာပါတယ်။ဒီနေ့ဆမ်မာတုန်းကကာယရောဂါကူးစက်မှုတန်းအပြင်းထန်ခံခဲ့ရတဲ့အိန္ဒိယနိုင်ငံမှာယောဂါကာကွယ်ရေးအစီအမံတွေကိုရှော့ချလိုက်တာကြောင့်လူကြီးထူထပ်တဲ့တိုင်းပြည်မှာတကြောပြန်ကူးစက်မှုတွေကြုံနေရတာလို့လည်းကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်။ဒေသတွင်းရွေးကောက်ပွဲအတွက်ပြည်내၅ခုမှာစီးရုံးလူရှာမှုတွေအတွင်းလူစုလူဝေးလုပ်ခဲ့ကြပြီးအများစုကလည်းနှာခေါင်းဆီးကာကွယ်တွေမတုံးခဲ့ကြပါဘူး။နိုင်ငံများပိုင်းဥထရာခန့်ပြည်နယ်မှာလည်းဟိန္ဒူဘာသာဝင်ရဲ့အစဉ်လာယုံကြည်ချက်အရဂင်္ဂာမြစ်ထဲမှာစင်ကြယ်အောင်ဆေးကြောတဲ့အနေနဲ့နေ့စဉ်လူပေါင်းရာနဲ့ချီစုဝေးကြတဲ့တလကြဘာသာရေးခန္ဓာတွေစတင်နေသလိုမင်္ဂလာဆောင်တွေမိသားစုခန္ဓာတွေကိုလည်းလူစုလူဝေးတွေနဲ့ကျင်းပနေပါတယ်။စီဝါရေးချက်ချမွန်ပိုင်းမြို့မှာဆိုရင်လည်းကိုဗစ်ရောဂါပိုးကူးစက်သူအများဆုံးအတည်ပြုတဲ့နေ့မတိုင်ခင်တစ်ရက်မှာပဲဈေးတွေရထားတွေကမ်းခြေတွေမှာလူတွေနဲ့ပြည့်နေနေခဲ့ပါတယ်။ရောဂါကူးစက်မှုတွေပြန်တိုးလာရကဒီတစ်ပတ်ထဲမှာပဲအိန္ဒိယမှာပထမဆုံးအကြိမ်ဖြစ်ကူးစက်သူတနေ့ထဲမှာတသိန်းကျော်သွားပါတယ်။ဘော်ဒူးနေကကူးစက်သူတသိန်း 15,936 ယောက်အတည်ပြုခဲ့တဲ့အတွက်အိန္ဒိယမှာကာယရောဂါကျော်ဝါခြင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့ပါတယ်။